ရွေးညာဒုက္ခသည်ဆိုင်ရာအကြက်တဲကိုဖြေရှင်းရမှာဘင်္ဂလားဒေ့ရှ်ရဲ့ခိုင်မာတဲ့မိဖက်ဖြစ်အမေရိကန်ပြည်ထောင်စုကဆက်ရှိနေမယ်လို့တာဝန်ရှိသူတွေကဗိုလ်တုံးတွေကပြောလိုက်ပါတယ်။မြန်မာနိုင်ငံကပဋိပက္ခတွေငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ပြီးအကြမ်းဖက်မှုတွေကြောင့်နေရာစွန့်ခွာသွားတဲ့ရွေးညာတွေဘေးကင်းရေးနေရာပြောင်းလဲရေးအတွက်ဒေသတွင်းနိုင်ငံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တူဆက်လက်ထောက်ခံသွားမယ်လို့လည်းဘင်္ဂလားဒေ့ရှ်ကအမေရိကန်တန်ရုံးမှာတာဝန်ထမ်းဆောင်နေတဲ့ဒုက္ခသည်ဆိုင်ရာဒေသညှိနှိုင်းရေးမှူးမက်ကင်ဇီရိုးကပြောပါတယ်။ဒါကမျိုးတော့ကအမေရိကန်စင်တာမှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာသူကအဲ့လိုပြောတာပါ။ရိုင်ဂျာရီနေရာပြောင်းနေတဲ့နေ့ရောက်တဲ့အထိဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်မှုမှာခိုင်မာတဲ့လက်တွဲပေါ်ဖြစ်အမေရိကန်အနေနဲ့ဆက်ရှိပေးမယ်လို့ဆိုပါတယ်။အမေရိကန်ဟာမြန်မာနိုင်ငံဘင်္ဂလားဒေ့ရှ်ရဲ့ဒေသတွေမှာရိုင်ဂျာဒုက္ခသည်ချက်တဲ့ကြောင့်ထိခိုက်ခံစားနေရသူအလုံးကိုအကူအညီပေးနေတဲ့အကြီးမားဆုံးအလူရှင်နိုင်ငံဖြစ်ပါတယ်။2019 August နောက်ပိုင်း Ranger ရဲ့ American အကူအညီစုစုပေါင်းက American Dollar 1.4 billion နီးပါးရှိနေပြီဖြစ်ပါတယ်ခင်ဗျာ။